မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားမှုနဲ့ပြဿနာတွေကရွေးကောက်ပွဲကိုဘလောက်ထိခိုက်စေနိုင်မလဲဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဥစီရဲ့ဒီမနက်ကမှအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့28ရက်လောက်ပဲလိုပါတော့တယ်။တစ်ဖက်မှာတော့COVID-19 ဒုတိယလှိုင်းကြောင့် virus ကူးစက်ခံရသူအရေအတွက်မြင့်တက်နေပြီးသေဆုံးသူတွေလည်းတနေ့တခြားများပြားလာနေတဲ့အခြေအနေကြုံရပါတယ်။အဲလိုအခြေအနေအောက်မှာကျင်းပရမယ့်ရွေးကောက်ပွဲဖြစ်တာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဆင့်ဆင့်နိုင်ငံရေးပါတီတွေအမတ်လောင်းတွေနဲ့ပါဝင်ပတ်သက်နေသူတွေအားလုံးရွေးကောက်ပွဲဖြစ်စဉ်ကိုခက်ဖြတ်သန်းနေတာတွေ့မြင်ကြရပါတယ်။အခြားနိုင်ငံရွေးကောက်ပွဲတွေနီးတူလက်ရှိမြန်မာရွေးကောက်ပွဲမှာလည်းအငင်းပွားမှုတွေပြဿနာတွေရှိနေဖြစ်နေသေးပါဘလို့အငင်းပွားမှုတွေဖြစ်မလဲဘလို့ပြိပခပြဿနာတွေဖြစ်မလဲအဲ့ဒါတွေကိုဘလို့ဖြေရှင်းနေကြသလဲအဲ့ဒီအငင်းပွားမှုပြိပခပြဿနာတွေဟာရုပ်ောက်ပွဲအပေါ်ဘလောက်ထိခိုက်သွားနိုင်ကြီးရှိသလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါကုတပတ်အဲ့ဒီပြဿနာတွေအကြောင်းလေ့လာတင်ပြသွားပါမယ်
အငင်းပွားမှုတွေနဲ့ပတ်သက်ရင်စိတ်ဝင်စားဖို့ကောင်းတဲ့ပြဿနာတစ်ခုစကိုင်းတိုင်းမင်းကြီးမြို့နယ်မှာဖြစ်ပွားနေပါတယ်။အဲ့ဒီနေရာမှာမြန်မာအိန္ဒိယလက်မကြီးဖောက်လို့ရလမ်းဆိုင်တွေမှာလာရောက်အလုပ်လုပ်ကင်နေကြတဲ့အခြားဒေသကနေလာတဲ့လမ်းအလုပ်သမားတွေရှိနေကြပါတယ်။အဲ့ဒီအလုပ်သမားတွေဟာကိုယ့်ရဲ့မဲဆန္ဒနယ်မြေပြင်ပမှာရက်60ကျော်ကြာနေထိုင်ခဲ့ရင်အဲ့ဒီဒေသမဲဆန္ဒနယ်မြေမှာပဲမဲပေးခွင့်ရှိစေရမယ်ဆိုတဲ့ရွေးကောက်ပွဲဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်နေကြပါတယ်။အငင်းပွားကြတာကကော်မရှင်အဖွဲ့ခွဲနဲ့မြို့နယ်တီခိုင်ဖြိုးပါတီပါမင်းကြီးမျိုးနဲ့ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကသူ့ရဲ့ Facebook စာမျက်နှာမှာအခုလိုဖော်ပြထားပါတယ်။မြန်မာအိန္ဒိယလမ်းဖောက်လောက်ရာတွင်လောက်ကင်နေကြသောအချို့အလုသမားများသည်ဥပဒေအရတတ်မှတ်ထားသောလွန်ခဲ့သောရက်60ခန့်ကလေးကရောက်ရှိနေကြတော့လေအချို့အလုသမားများမှရွေးကောက်ပွဲကျင်းပရန်ရက်အနည်းငယ်အလိုမှရွှေ့ပြောင်းလာကပုံစံကကြီးဖြင့်မဲဆင်းပါအောင်စ조사နေကြပြီးပါတီတစ်ခု၏မဲများကိုမတမာသောနည်းဖြင့်ရယူရန်စ조사နေခြင်းဖြစ်ကြောင်းလွန်ခဲ့တဲ့ရက်60ခန့်ကလေးကရောက်ရှိကြောင်းကိုကျေးရွာအုပ်စုအုပ်ချုပ်ရေးမှုကအတီးပြုထောက်ခံရန်လိုအပ်တော်လဲအချို့အုပ်ချုပ်ရေးမှုများ၏ထောက်ခံပေးရန်ငင်းပယ်မှုများကိုလစ်လျူရှု၍မြို့နယ်ကော်မရှင်နှင့်အခြားအဖွဲ့အစည်းများမှလမ်းအလုပ်သမားများမဲဆင်းတွင်ပါဝင်စေရေးဆောင်ရွက်မှုများကိုတွေ့ရှိရကြောင်းအဲ့လိုဆောင်ရွက်နေမှုအပေါ်ကန့်ကွက်ကြောင်းနှင့်ဥပဒေနှင့်မညီသောအကြောင်းအရာများအားဆက်လက်ကန့်ကွက်မည်ဖြစ်ကြောင်းမဲဆန္ဒရှင်ပြည်သူများအားသိစေအပ်ပါသည်ဆိုပြီးဖော်ပြထားပါသည်
ဒီခိုင်ပြိုးပါတီဥက္ကဋ္ဌရဲ့ဆိုလိုရင်းအဓိပ္ပာယ်ကတော့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဟာအဲ့ဒီကလမ်းလုပ်သားတွေကိုဥပဒေနဲ့အညီမဟုတ်ပဲမဲဆေးမှာပါအောင်စ조사နေတယ်ဆိုတဲ့ဆွတ်ဆွဲချက်ပါပဲဒါပေမဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကတော့အဲ့ဒီလမ်းအလုပ်သမားတွေဟာဥပဒေအရမဲဆေးမှာပါနိုင်မှုသက်ဆိုင်ရာအုပ်ချုပ်ရေးမှုတွေစီကနေထောက်ခံစာတောင်းရကြောင်းအုပ်ချုပ်ရေးမှုကသူမသိမမြင်တာမှုထောက်ခံစာမပေးနိုင်ဘူးညင်းတဲ့အခါအဲ့ဒီဆောက်လုပ်ရေးဆိုင်ကအင်ဂျင်နီယာလမ်းအလုပ်သမားတွေကိုသက်ဆိုင်ရာအုပ်ချုပ်ရေးမှုတွေနဲ့တွဲဆုံစေပြီးညှိနှိုင်းဖြေရှင်းစေတာမျိုးပဲလုပ်ခဲ့တဲ့အကြောင်းရှင်းလင်းထားပါတယ်။တကယ်တော့အဲ့ဒီမဲဆန္ဒနယ်မြေအတွက်လူဦးရေ130ကျော်လောက်ရဲ့မဲဆေးကိစ္စအခြေအတည်ဖြစ်ရတာအကြောင်းရှိနေပါတယ်။အဲ့ဒီမေကေပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာနှစ်ချိန်ဆက်အနိုင်ရထားသူဟာပြည်ခိုင်ပြိုးပါတီခေါင်းဆောင်တစ်ယောက်ဖြစ်ပြီးလွတ်တော်တွင်ငင်းခုန်မှုတွေမှာနာမည်ကြီးတဲ့အငိမ့်စားစစ်ရာရှိဟောင်းဦးမောင်ပြည့်ဖြစ်ပါတယ်။
စစ်ဆိုရကလုတ်ပေးတဲ့2010ပြည့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးအမတ်လောင်းဦးမောင်မြင့်ဟာတားဆမြအမတ်လောင်းကိုမဲရည်အတွက်3ဆခွဲကျော်လောက်နဲ့အပြတ်သက်အနိုင်ရခဲ့ပါတယ်။ NLD ဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့တားဆမြကဝင်မပြိုင်ဘဲနေခဲ့ပြီးဦးမောင်မြင့်ကမဲ57ရာခိုင်နှုန်းကျော် NLD အမတ်ဒေါခင်မွေးလွင်က48ရာခိုင်နှုန်းကျော်နဲ့ကပ်ပြီးပြန်အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်။ခုဒီချိန်မှာတော့ NLD ဘက်ကစောက်လို့ရေးဒုဝင်ကြီးဒေါက်တာကျော်လင်းဝင်ပြိုင်မှာဖြစ်ပြီးအခြားပါတီ၃ခုကအမတ်လောင်းတွေလည်းဝင်ပြိုင်ကြမှာပါ။အဲ့လိုအခြေအနေတွေကြောင့်အသေးစိတ်ကအစအငင်းပွားကြတာဖြစ်ပြီးသက်ဆိုင်ရာဥပဒေတွေအရဖြေရှင်းကြရပါအောင်မယ်။နောက်အငင်းပွားတနေရာကတော့ကချင်ပြည်နယ်တနိုင်းမဲဆန္ဒနယ်မြေမှာပါ။အဲ့ဒီနယ်မြေမှာစည်ရင်းအရကြိုတင်မဲပေးမဲ့တပ်မတော်သားတွေနဲ့မိသားစုဝင်အရေးအတွက်162ယောက်အထိရှိနေပြီးအဲ့ဒါမှန်ကန်မှုရှိမရှိဘယ်မျိုးနယ်ကနေမဲပေးမှလဲစတာတွေကို NLD အမှန်လောင်းတွေကနေရွေးကောက်ပွဲကော်မရှင်စီ Mimian Tarabe Pipare. Did it in the town sang out to Yuka Eddie the nine new, Bidu Ludo, Messana Nemima, NLD Melang Ulili Uga, Dikanjo Melangu, Dia Shisa Gume Atane Kapi and Nayagere Niapipare. Hello, Chinri Shigeraja, Damro Dari Nemidasu Winnie, Jotime Goya Niba Suraha, a Sompia Tilanayamu, Sisi Bibu Dimja Tara Pipi, Gom Shinga Tishin Biama Pipare. A lot of Nimbamu Yurim Hobe, Yuka Bue Messu Sioe Bosta. ဖြစ်စည်းခံရမှုနေရာတချို့မှာဖြစ်ပွားခဲ့ပါတယ်။နောက်ပြဿနာတစ်ခုကမှန်မှန်သတင်းထံဝေပြီးမဲဆွယ်ရေးဆွဆွဲမှုတချို့ဖြစ်ပွားနေတာကိုလည်းတွေ့ကြရပါတယ်။ရှမ်းပြည်နယ်ဘက်မှာတော့ RCSS SSC ရှမ်းလက်နက်ကိုင်တပ်ဖွဲ့ရဲ့ဟန်တာနှောက်ရှက်မှုတွေကြောင့်တအားပလောင်ပါတီမဲဆွယ်စီယုံရေးလောက်ရခံနေတယ်ဆိုတဲ့ဖြစ်စဉ်လည်းရှိနေပါတယ်။နောက်ထပ်ပြဿနာကြီးလို့ယူဆနိုင်တာကတော့နိုင် Singa, Sinsa, Tetau Chima, the Gero, Dinhausu, Yuka, Wegomshin, Didi Ha, Natong to Semayo, Natong Sangamava, Kulowe, Logan Gebura, Ubri Yale, Gomshingu, Elu, Lobangui, Beit Halido, Yuka, Wesaya, Ubri, Nangay, Badina, Mabon, Dijin Saya, Ubri, Dinsin Naima, Nau Yuka, Werima, Eri Yatana, Dile Naimalime,
Kulo, Messrs. Yue Kala. ကိုထီလက်ရောက်တက်ခတ်မှုတချို့ရှိခဲ့ပြီးလူစုလူဝေးနဲ့အကြမ်းဖက်မှုတစ်ခုကတော့မကွေးတိုင်းမြန်မြို့နယ်မှာဖြစ်ပွားခဲ့ပါသေးတယ်။ဒီပြဿနာတွေကတချို့ကိုနိုင်ငံရေးပါတီတွေလက်မှတ်ရေးထိုးထားတဲ့ COC အရဖြေရှင်းတာကော်မရှင်ကဖွဲ့စည်းပေးထားတဲ့အငြင်းပွားမှုဆိုင်ရာခေါ်ယိုးတွေကနေတဆင့်ဖြေရှင်းတာတချို့ဒီဇယ်ဥပဒေတွေအရဖြေရှင်းတာမျိုးလုပ်ပြီးကျော်ဖြတ်နေကြပါသေးတယ်။ဒါပေမ ဒီနေ့ပတ်သက်ရင်စိတ်ဝင်စားဖို့ကောင်းတဲ့ပြဿနာတစ်ခုစကိုင်းတိုင်းမင်းကြီးအရေးပွားမှုနဲ့ပြိပခပြဿနာတစ်ချို့ရှိနေတဲ့အတိုင်းအောင်ဘယ်အမှတ်လောက်ဘယ်ပါဒီကမှရွေးကောက်ပွဲကနေသဘေးပေါက်ထွက်ခွာဖို့မကြိုးစားပဲရှင်းပြမှုပဲပြင်ဆင်နေကြတာကိုကြည့်ခြင်းအဖြစ်2020ရွေးကောက်ပွဲအော်အော်မြင်မြင်ကျင်းပနိုင်မယ်လို့ပြောလို့ရကြပါ